ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ပြည်ပကားတွေကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကတက်တက်ကြွကြွဟန်တာဆောင်ရွက်ဖို့အမေရိကန်ထိုက်တန်ထက်လွတ်တော်အမန်ဦးကပြီးခဲ့တဲ့ပတ်တွင်းမှာတိုက်တွန်းခဲ့ကြပါတယ်။ Republican ထက်လွတ်တော်အမတ် John McCain နဲ့ Democrat ထက်လွတ်တော်အမတ် Richard Durbinow ကပူးတွဲပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုအဆိုပြုခဲ့တာပါ။ဒါပေမဲ့အဲ့ဒီဆုံးဖြတ်ချက်ကို Republican ထက်လွတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကထောက်ခံမှာမဟုတ်ဘူးလို့မနေ့တုန်းကပဲပြောလိုက်ပါတယ်။ဆီယနာရှင်လက်ကနေပြီးတော့ဒီမိုကရေစီကိုအသွင်ကူးပြောင်းရေးမှာဒေါအောင်ဆန်းစုကြည်ကကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ပဲလို့သူယူဆတဲ့အကြောင်းထက်လွတ်တော်မတ်မစ်မကောနက်ကဆိုပါတယ်ထက်လွတ်တော်မတ်ဂျော်မကိန်းတို့ပြီးခဲ့တဲ့ဘက်ကတင်ခဲ့တဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်ထက်လွတ်တော်အမတ်တွေပြကြတဲ့ဒိုင်ယန်ဖိုင်းစတိုင်းကိုရီဘိုကာနဲ့ဘော့မနန်ဒက်စ်တို့ကလည်းထောက်ခံခဲ့ကြပြီးတော့ရခိုင်ပြည်နယ်တွင်းကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုလည်းပြစ်တင်ရှုတ်ချကြောင်းကြေညာချက်မှာဖော်ပြထားပါတယ်